တော်တော်ရှင်များခင်ဗျာ1949ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာစတင်ထူထောင်ခဲ့တဲ့မြန်မာတပ်မတော်ရေးဟာ2019ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာတနက်82နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။တန်လျင်ရေးတပ်စခန်းဌာနချုပ်မှကျင်းပခဲ့တဲ့ရေးတပ်နှစ်ပတ်လည်နေ့အထိမ်းအမှတ်ပွဲကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်တက်ရောက်ခဲ့ပြီးတပ်မတော်ရေးအတွက်စစ်သည်မော်အသစ်တွေစတင်တာဝန်ထမ်းဆောင်တဲ့တပ်တော်ဝင်အခမ်းအနားလည်းကျင်းပခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာရေးတပ်အတွက်အကြီးဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံလို့ကမ်းတက်တက်ခတ်ရေးရေးခြင်းမုတ်တမနဲ့တခြားတက်ခတ်ရေးခြင်းတွေပါဝင်ပါတယ်။မုတ်တမဟာမကဆာအတန်းစာစစ်ရေးခြင်းအမျိုးအစားထဲမှာပါဝင်ပြီးကမ်းတက်စစ်စင်ရေးအတွက်စစ်သည်တွေတန်ချက်ကရင်တွေနဲ့ရဟတ်ရင်တွေတင်ဆောင်မှုဖြစ်ပါတယ်။ကမ်းတက်တက်ခတ်ရေးအတွက်ခြေလျင်တပ်သုံးစစ်ရင်မျိုးစုံ40အထိစစ်သည်အင်အား600အထိတင်ဆောင်နိုင်ပြီးအသေးစားကမ်းထိုးဝမ်းပြားရေးခြင်းနှစ်စီးနဲ့စပီးဘုတ်၄စီးလည်းပါဝင်တယ်လို့သိရပါတယ်။ဒါ့အပြင်တယူပို့ဆောင်ရေးရဟရင်ကြီးနှစ်စီးရိုင်းတူဆင်းသက်နိုင်တဲ့ကုနေခွင့်ပါဝင်ပြီးရေတပ်သုံးအငယ်စားရဟရင်၅စီးအထိလည်းတင်ဆောင်နိုင်တယ်လို့သိရပါတယ်။မုဒ္ဓမတင်မောဟာစစ်ရေးကိစ္စအပြင်တဘာဝဘိကစေကြီးနဲ့တခြားလူမှုလုပ်ငန်းတွေမှာလည်းသုံးပြနိုင်တယ်လို့ဆိုပါတယ်။မုဒ္ဓမကိုမြန်မာတပ်မတော်နဲ့ကိုရီးယားဘူဆန်အခြေစိုက်ဒီဆန်ကုမ္ပဏီတို့2018ခုနှစ်ကသဘောတူလက်မှတ်ရေးထိုးခဲ့ပြီးဒီနှစ်ကုန်မှာအပြီးလွှဲပြောင်းပေးခဲ့တာပါ။မုဒ္ဓမအတွက်ကုန်ကြမ်းငွေတန်ဖိုးကိုတော့မသိရပါဘူး။စီရည်ချင်းနောက်တစ်စီးဖြစ်တဲ့မြကြီးနာကတော့အရင်ကပြည်ရင်းရေချောင်းပိုင်ကုန်တင်သင်းမိုးကိုရေတက်သင်းမိုးချင်းကပတ်စုံသုံးထောက်ပံ့ရေးစီရည်ချင်းအဖြစ်ပြုပြင်တည်ဆောက်လိုက်တာလို့သိရပါတယ်။တက်တော်ဝင်ရေချင်းထဲမှာပါဝင်တဲ့အမြန်စီရည်ချင်းတွေကတော့ဆက်သက်နေကြီးနှစ်လက်ပါဝင်တဲ့မြစ်တွင်းသွားတက်ခတ်ရေးစီရည်ချင်းတွေဖြစ်ပြီးပြည်ရင်းသင်းမိုးချင်းမှာတည်ဆောက်ခဲ့တာဖြစ်ပါတယ်။မြန်မာတပ်မတော်ဟာရေတက်ကိုအင်အားတိုးချဲ့တဲ့အနေနဲ့ဒီနှစ်အစောပိုင်းကအိန္ဒိယနိုင်ငံကအသုံးပြုပြီးဖြစ်တဲ့ရုရှားလို့ကီလိုကရက်အမျိုးအစားတပတ်ရေချင်းကိုသင်းမိုးကိုလည်းရည်ကြပြည့်ချီတဲ့စနစ်နဲ့ဝယ်ယူခဲ့ပါတယ်။အဲ့ဒီအတွက်ကုန်ကြမ်းငွေပမာဏကိုတော့မသိရပါဘူး။အဲ့ဒီရင်းကုန်သင်္ဘောကိုဒီနှစ်တက်တော်ဝင်အခမ်းအနားမှာမတွေ့ရဘူးလို့လည်းလေ့လာသူတွေကဆိုပါတယ်။အဲ့ဒီကီလိုကလပ်ရင်းကုန်သင်္ဘောတွေဟာပြီးခဲ့တဲ့စီးရေးခေတ်ကာလအတွင်းအကျော်ကြားဆုံးနဲ့အနေအကြီးဆုံးဖြစ်ခဲ့တာပါ။အဲ့ဒီတုန်းကဝေဟင်မှာစတက်တိုက်နေခြင်းအင်မတန်မှနာမကြီးသလိုပဲရေပြင်မှာလည်းကီလိုကလပ်ရင်းကုန်သင်္ဘောတွေမင်းမှုခဲ့တာဖြစ်ပါတယ်။အဲ့ဒီရင်းကုန်သင်္ဘောတွေမှာရေပြင်ကဝေဟင်ပြစ်ဒုံးကျည်တွေတက်ဆင်ထားတာပါ။ဒါပေမဲ့ဒီနှစ်ကာလအခြေအနေနဲ့နှံ့ရှင်မယ်ဆိုရင်တော့ရေအောက်မှာကြာရှည်ငုံနိုင်စွာအပါအဝင်တခြားခင်မီကိရိယာတွေလိုအပ်နေသေးတယ်လို့ဆိုပါတယ်။အိန္ဒိယချင်းဘင်္ဂလားဒေ့ရှ်ရေတပ်ကတော့2016ခုနှစ်ကမင်းကလပ်အမျိုးအစားရင်းကုန်သင်္ဘောနှစ်စင်းဝယ်ယူခဲ့ပါတယ်။ကီလိုဟာမင်းတဲ့ဈေးနှုန်း300လောက်ကြီးပါတယ်။အဲ့ဒီမင်းကလပ်ရင်းကုန်သင်္ဘောတွေကိုဘင်္ဂလားဒေ့ရှ်ကဝယ်ယူခဲ့ရမှာအမေရိကန်ဒေါ်လာ204သန်းကုန်ကျခဲ့ပါတယ်။ဗီယက်နမ်ကလည်းရုရှားလို့ကီလိုကလပ်ရင်းကုန်သင်္ဘော6စီးဝယ်ယူခဲ့ရမှာတစီးကိုအမေရိကန်ဒေါ်လာတန်300ကနေ350လောက်ကုန်ကျခဲ့တယ်လို့သိရပါတယ်။အခုလိုအိန္ဒိယကမြန်မာကိုကီလိုကလပ်အမျိုးအစားရင်ကုန်သင်္ဘောရောင်းချလွှဲပြောင်းပေးမယ့်ကိစ္စကြောင့်ဘင်္ဂလားဘင်လယ်အော်အတွင်းတက်ရောက်လာနိုင်တဲ့ပထဝီမဟာဗျူဟာဆိုင်ရာအလားအလာတွေနဲ့ပတ်သက်ပြီးခံမှန်းချက်မျိုးစုံလည်းပေါ်ထွက်လာခဲ့ပါတယ်။အိန္ဒိယအနေနဲ့မြန်မာကိုသူ့ရဲ့အရှိထိတွေ့မူဝါဒအတွက်ဂျာခန်အဖြစ်ရှုမြင်ထားတာပါ။ဘင်္ဂလားဘင်လယ်အော်မှာတရုတ်ရဲ့ဩဇာကြီးထောက်လာမှာကိုဟန်တာရေးအတွက်အိန္ဒိယရဲ့ဒေသတွင်းလူမျိုးရေးဆိုင်ရာနိုင်ငံရေးဗျူဟာမှာမြန်မာကအရေးကြီးတဲ့နေရာမှာရှိနေပါတယ်။ဒါအပြင်အရှေ့တောင်အရှေ့ဒေသတွင်းနိုင်ငံတွေနဲ့ဆက်ဆံရေးဒေသတွင်းလူကြုံရေးစားတဲ့ခေါင်းစဉ်တွေအောက်မှာမီလန်ရေတပ်လေ့ကျင့်ရေးအိန္ဒိယသမုဒ္ဒရာတွင်ရေတပ်ချင်းပူးပေါင်းလေ့ကျင့်ရေးတွေလည်းဆောင်ရွက်နေတာဖြစ်ပါတယ်။အိန္ဒိယကမြန်မာကိုရေတပ်ဆိုင်ရာပတ်မွေးမှုတွေပေးနေတာကလည်းဘင်္ဂလားပင်လယ်အော်ဒေသတွင်းနိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာကြီးထွားလာနေတာကိုချိန်ဆညှိဖို့ပဲဖြစ်ပါတယ်။လက်ရှိပထဝီမဟာဗျူဟာအရဘင်္ဂလားပင်လယ်အော်မှာမြန်မာကအခရာကျတဲ့နေရာမှာရှိနေတာကြောင့်အိန္ဒိယကမြန်မာကိုရင်ကုန်သင်္ဘောရောင်းချတာဟာကြိုးကြောင်ကြတယ်လို့ဆိုရမယ်လို့လေ့လာသူတွေကဆိုပါတယ်။စတော့ဟုံးနိုင်ငံတကာငြိမ်းချမ်းရေးသုတေသနအဖွဲ့ရဲ့မကြာခင်ကထုတ်ပြန်ချက်အရကတော့2014နဲ့2018အတွင်းတရုတ်ဟာမြန်မာရဲ့အကြီးကလက်နက်ပစ္စည်းထုတ်ပန်တဲ့နိုင်ငံဖြစ်တယ်လို့ဆိုကြပါတယ်။အခုလိုမြန်မာရေတပ်ကစစ်သင်္ဘောတွေတိုးချဲ့ဝယ်ယူနေတဲ့အပေါ်အိန္ဒိယချင်းထိုင်းနိုင်ငံရေတပ်ကလည်းမျက်ခြေမပြတ်စောင့်ကြည့်နေပါတယ်ခင်ဗျာ။